မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာမဖြစ်မနေအကောင့်ထဲပေါ်ရမယ်အာခရီလိုက်စားမှုတိုက်ဖြတ်ရေးမှာလက်လာပါပေးတဲ့သူရောယူတဲ့သူပါအရေးယူမဲ့ဥပဒေကိုပြဋ္ဌာန်းမိဖြစ်တဲ့အတွက်မလိုလားအပ်တဲ့အရေးယူတာတွေမဖြစ်ရအောင်စီးပွားရေးလုပ်ငန်းရှင်ကြီးများအနေနဲ့ကျင့်ဝတ်တိုက်ခါနဲ့အညီလိုက်နာဆောင်ရွက်ကြဖို့လိုပါတယ်လို့အာခရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌ အင်္ဂလိပ်စားရဲ့ဆိုတဲ့နေရာမှာလက်ပေးတဲ့အဖွဲ့အစည်းရှိမယ်လက်ယူတဲ့အဖွဲ့အစည်းရှိမယ်အဲ့တော့တူးချင်းလည်းရှိမှာပေါ့နော်အဲ့ဒီခါကျတော့စီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့အခန်းကဏ္ဍနဲ့မတမ်းမအရေးကြီးပါတယ်အဲ့တော့လုပ်ငန်းတစ်ခုလုပ်တော့မယ်ဥပမာ project စီမံကိန်းတစ်ခုလုပ်တော့မယ်မတမ်းမကြီးမားတဲ့ project ကြီးတွေရှိတယ်လို့ဟိုတော်ရုံတောင်အသေးခွဲတွေရှိမယ်လုပ်ငန်း license တွေရှိမယ်ပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေဘက်ကနေပြီးတော့ဟိုလိုက်နာတင့်တဲ့ဒီ angle ဆောင်မှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့လိုက်နာတင့်တဲ့အချက်လက်တွေပေါ့နော်အဲ့တော့ဥက္ကဋ္ဌကြီးအနေနဲ့လည်းမင်းပြန်ကဒီကုန်သင်းကြီးအတင်းနဲ့ပြုတ်ဖို့ရှိတယ်ဆိုတဲ့ခါကျတော့အဲ့ဒီကိစ္စလေးနဲ့ပတ်သက်ပြီးတော့ဒီစီးပွားရေးလုပ်ငန်းရှင်ကြီးတို့ဘယ်လိုများအကြံပေးဖို့ရှိပါလဲရှင်
ကျွန်တော်အကြံပေးဖို့ရည်ရွယ်ထားတာတော့နှစ်ချက်ပါပဲပထမတစ်ချက်ကကျွန်တော်တို့အခုသဒ္ဒုဋ္ဌအချိန်ဥပဒေကိုပြင်ဆင်လိုက်တယ်လေအဲ့ဒီသဒ္ဒုဋ္ဌအချိန်ဥပဒေပြင်ဆင်ချက်ထက်မှာအဓိကကြတာကဘာလဲဆိုတော့ definition ပေါ့အဓိပ္ပာယ်ရှင်းလင်းဖော်ပြချက်မှာတော်တော်လေးပြင်ပါတယ်အဲ့တော့အဲ့ဒီအဓိပ္ပာယ်ရှင်းလင်းဖော်ပြချက်ထက်မှာပထမတစ်ချက်ကတော့တဆူလက်ဆောင်ပေးတာပေါ့နော်ပေးတယ်ယူတယ်ပေးတဲ့လူယူတဲ့လူပေါ့ငကိုတော့2013ခုနှစ်ဥပဒေကြတဲ့အခါကျတော့ပေးတဲ့ချင်းယူချင်းဆိုတာပါတယ်တို့ရတယ်ပေးတဲ့လူယူတဲ့လူနဲ့ပတ်သက်တဲ့အဓိပ္ပာယ်ရှင်းလင်းချက်ကနည်းနည်းလေးတူရတံပြားပွားစရာအနေထားရှိပါတယ်ဒါကြောင့်မလို့တကယ်တကယ်အရေးယူမယ်ဆိုလို့ရှိရင်ယူတဲ့လူကိုအရေးယူမယ်ဆိုရင်မူလဥပဒေမှာနည်းနည်းအခက်ခဲရှိတယ်အခုကျွန်တော်တို့ပြင်လိုက်တဲ့ဥပဒေကြတဲ့အခါကျတော့အဲ့ဒါရှင်းရှင်းလင်းလင်းလုပ်လိုက်ပါတယ်ပေးရင်လည်းပေးတဲ့အလျောက်ရည်ယူခံမယ်ယူတယ်ယူတဲ့လူလည်းရည်ယူခံမယ်ဆိုတာအတိတ်ပဲရှင်းရှင်းလင်းလင်းဖြစ်သွားပါတယ်ဒါကြောင့်မလို့အနာဂတ်ကာလမှာတော့အဂတိလိုက်စားမှုနဲ့ပတ်သက်လာတဲ့ကိစ္စတွေမှန်ရင်ကျွန်တော်တို့ကပေးတဲ့လူလည်းအရေးယူနိုင်တဲ့အန်ဒီရပေါ့အန်ဒီရပို့ပြီး risk ပို့ပြီးများလာပြီပေါ့နော်ပေးရင်လည်းသူ့အတွက်ဟိုစွန့်စားမှုကြီးမားတယ်ဆိုတာလုပ်ငန်းရှင်တွေအပိုင်းကနားလည်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီစွန့်စားမှုဟာဟလာကိုရလာမယ်အခွင့်အရေးနဲ့အဲဟိုထိုက်တန်လားမထိုက်တန်ဘူးလားဆိုတာသူတို့ချင်းချင်းဖို့လိုလာတာပေါ့နော်။အဲ့တော့မထိုက်တန်တဲ့ကိစ္စမျိုးတွေတော့ကျွန်တော်တို့ကမဖြစ်စေချင်ဘူးပေါ့။မဖြစ်စေရအောင်ကလည်းကျွန်တော်တို့ကဟိုတင်ပေါ်ကျွန်တော်တို့ရဲ့လုပ်ငန်းရှင်ရဆိုရင်တော့ကျွန်တော်တို့ကဖြစ်ပြီးမှအရေးယူတာကိုဟိုဒါကိုလည်းကျွန်တော်တို့ဆက်လုပ်သွားမှာဖြစ်ပါတယ်ဒါကိုလည်းအချိန်အောင်မြင့်ပြီးတော့ဆက်လုပ်သွားမှာဖြစ်ပါတယ်တစ်ချိန်တည်းမှာကျွန်တော်တို့ကမဖြစ်ခင်တာစီကာကွယ်တဲ့လုပ်ငန်းကိုကျွန်တော်တို့ကဦးစားပေးပါတယ်မဖြစ်ခင်တာစီကာကွယ်ခြင်းအပြင်ကျွန်တော်တို့ကဒီပေးတဲ့လူကလည်းဟိုမပေးနိုင်အောင်မပေးပေးလို့မရတဲ့အချိန်မျိုးဖြစ်အောင်ကျွန်တော်တို့ကဖန်တီးပေးရတာပေါ့ပေးလည်းမပေးချင်အောင်ပေးလို့မရတဲ့အနေအထားမျိုးလည်းဖြစ်အောင်နော်ယူတဲ့လူကလည်းယူလို့မရအောင်ဟလာအဲ့ဒီလိုအခြေအနေမျိုးယူလို့မရအောင်အခြေအနေမျိုးကျွန်တော်တို့ဖန်တီးဖို့လိုတာပေါ့အဲ့ဒီလိုဖန်တီးနိုင်ဖို့အတွက်ဆိုပြီးတော့ကျွန်တော်တို့ကဘာလုပ်ထားမလဲဆိုလို့ရှိရင် code of conduct ဆိုတာလေးကျွန်တော်မိတ်ဆက်ပါမယ်ကျင့်ဝတ်ပေါ့နော်ကျွန်တော်တို့အားလုံးကဟိုလူတိုင်းမှာပြည်သူလူထုတစ်ယောက်လုံးကလည်းနားလဲသဘောပေါက်ပါတယ်အဂတိလိုက်စားမှုဆိုတာကိုချင်းတိတ်ခါပြည့်ရင်းတဲ့ကိစ္စဆိုတာနားလည်ကြပါတယ်နားလည်ကြတဲ့အခါကျတော့ဒီကိစ္စကိုမလွတ်ချင်ကြပါဘူးတကယ်တမ်းပြောမယ်ဆိုဘယ်သူမှမလွတ်ချင်ကြပါဘူးအဲ့တော့မလွတ်ချင်တဲ့ကိစ္စကိုလုပ်နေရတာသူတို့မှဟိုအကြောင်းကြီးအကြောင်းကြောင်းကြီးရှိနေလို့လုပ်နေကြရတာဖြစ်ပါတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကသူတို့မလွတ်ချင်တဲ့ကိစ္စဒါမကောင်းတဲ့ကိစ္စဖြစ်တယ်ဒုစရိုက်ကိစ္စဖြစ်တယ်ဒါကြောင့်မို့ဒါကိုမလုပ်ဘူးဆိုတော့တန်ဓေဆန်စိတ်မျိုးပေါ်လာရအောင်အော်အဖွဲ့အစည်းတိုင်းအဖွဲ့အစည်းတိုင်းပေါ့နော်ကျွန်တော်တို့အများပြည်သူနဲ့ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးပါပဲစီးပွားရေးလုပ်ငန်းရှင်တွေရောလူဦးချင်းလုပ်ငန်းရှင်တွေရောနောက်အစိုးရဌာနတွေရောဒီအဂတိလိုက်စားမှုနဲ့ပတ်သက်ပြီးတော့အားမပေးဘူးဟာလာခွင့်မထုတ်ဘူးဆိုတဲ့အနေအထားမျိုးဖြစ်အောင်ကိုယ်ဌာနနဲ့ကိုယ်ပေါ့ကိုယ်ကိုယ်တိုင်နဲ့ဟာလာအဂတိလိုက်စားမှုလက်ပေးလိုက်မှုမလုပ်ဘူးဟာလာကိုယ်လက်အောင်ငယ်သားတွေလည်းမလုပ်ရဘူးဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ကိုဖာသာကိုကိုရဲ့ကျင့်ဝတ်ကို ဟာလာရေးဆွဲမယ်ရေးဆွဲပြီးတော့ကိုယ့်ဖာသာကိုလိုက်နာမယ်ပေါ့အဲ့တော့အဲ့ဒီ practice ကအများကြီးတာသွားပါတယ်ခင်ဗျနိုင်ငံတကာအဖွဲ့အစည်းတွေလည်းဟိုကင်းစိုးရင်းတို့သိပါတယ်နိုင်ငံတကာအဖွဲ့အစည်းကြီးတွေအားလုံးမှာသူတို့မှာဒီလိုဟာနဲ့ပတ်သက်တဲ့အကျင့်ဝတ်တွေရှိကြပါတယ်ဒါဟာဂုဏ်သိက္ခာပါအဖွဲ့အစည်းတစ်ခုရဲ့ဂုဏ်သိက္ခာပေါ့စီးပွားရေးလုပ်ငန်းဆိုတဲ့စီးပွားရေးလုပ်ငန်းရဲ့ဂုဏ်သိက္ခာတခြားလူမှုရေးဖွဲ့စည်းဆိုတော့လူမှုရေးဖွဲ့စည်းရဲ့ကုန်သိက္ခာပေါ့ကုမ္ပဏီဆိုလဲတဦးချင်းပိုင်ကုမ္ပဏီအနည်းပိုင်ကုမ္ပဏီဆိုလဲအနည်းပိုင်ကုမ္ပဏီရဲ့ကုန်သိက္ခာပေါ့ကို့အဖွဲ့စည်းရဲ့ကုန်သိက္ခာကိုကိုစောင့်ထိန်တဲ့အနေနဲ့ဒီလိုကျင့်ဝတ်မျိုးကျွန်တော်တို့ရေးဆွဲဖို့အတွက်ကျွန်တော်တို့အားပေးသွားမှာဖြစ်ပါတယ
်အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့တည်ထောင်တွေ့ဆုံမေးမြန်းချက်ထဲကမြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်ကြီးများအသင်းမှလုပ်ငန်းရှင်ကြီးများတည်တင်တည်ထိုက်တဲ့ကျင့်ဝတ်သိက္ခာပိုင်းဆိုင်ရာ Code of Conduct နဲ့ပတ်သက်ပြီးမနေ့ကတနင်္လာနေ့မှာဆွေးနွေးဖို့ရှိတဲ့အကြောင်းကိုကောက်နှုတ်တင်ဆက်ခဲ့တာပါ